จม้ากะสุมมาရှင်ยไคปีเน่เรกะต้ายเน่ฉีเร่ซิเบ่ชาวทุกข์เตรีกะโยกะยาติอุรุเบ่ดันเน่ลုံจုံยี้บาซู้อีเนียะเร่เฉีนีโกเปียวปะเป้จม้าเร่ละนักไกปริปะคะรีจองเต็งชองนีจายาเร่ยไคปีเน่เรกะต้ายเน่ฉีเร่ซิเบ่ทุกข์เตรีฮาลုံจုံยี้ซู้อีเนียะเร่อันเนเย่ကိုဗစ် -19 ကပ်ရောဂါအန္တရာယ်နဲ့အခုခါမှာတော့မိုးရင်းကာလဆိုးရတဲ့ရာသီဥတုနဲ့ပါရင်ဆိုင်ရမယ့်အခြေအနေတွေနဲ့ကြုံနေရတယ်လို့ရခိုင်တိုင်းရင်းသားလွတ်တော်ကိုယ်စားလှယ်တွေကပြောပါတယ်။ဒီအတွက်လည်းသက်ဆိုင်ရာတာဝန်ရှိတဲ့သူတွေဘက်ကအမြန်ဆုံးကူညီဖို့လိုအပ်နေတယ်လို့မြေပုံမြို့နယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးဖေတန်းကပြောပါတယ်
။ကျွန်တော်တို့မှာ CBC စီတံရောအနော်ဒီတဘာဝအန္တရာယ်ရောအင်တာနက်ဖြတ်တာကိစ္စရောအားနည်းချက်တွေအများကြီးကြောင့်ရခိုင်ပြည်နယ်အခြေအနေအတိုင်းနဲ့ပြည်နယ်တော့အထက်မှာတော်တော်ကိုအဆိုးရွားဆုံးအခြေအနေနဲ့ကြုံလာနိုင်တယ်လို့ကျွန်တော်တို့ကတွေ့ပြီးတော့ဒေသခံတွေကတော့အများကြီးစိုးရိမ်ပုံပေါ်ရတဲ့အဆင်ပဲရှိပါတယ်အဆိုးရွားအနေနဲ့ကတော့ဖြစ်ဖြစ်မြောင်မြောင်ကူညီနိုင်တာပံ့ပိုးနိုင်တာထက်ထက်ဝင်ဝင်လှုပ်ဆောင်နိုင်တာတော့ကျွန်တော်မတွေ့ရဘူးတော်တော်ကိုအားနည်းတယ်လို့ကျွန်တော်ပြောရမှာပါခင်ဗျကျွန်တော်တို့မြို့မှာလည်းစစ်ဆောင်တွေထောင်နဲ့ရှိရောရှိတယ်အဲ့ဒီမှာသူတို့ကအဆောက်အဦတွေမှာနေကြတယ်စာတင်ကျောင်းတွေမှာနေကြတယ်ဥစားတင်ကြောင်းတွေကလည်းပြန်ဖွင့်မယ်ဆိုတော့သူတို့အတွက်နေရာလူလာတယ်။အဲတော့နိုင်ငံဆိုတာကအင်အားတွေကိုစောက်ပေးမယ်လို့နေရာတွေတော့တတ်မှတ်ထားတာရှိတယ်။ဒါပေမဲ့ဒီနေ့တစ်ထည့်အဲ့ဒီလုပ်ငန်းဟာတင်တာအဆင့်လောက်ပါပဲရှိသေးတယ်။ကိုယ့်ဟာနဲ့ကိုယ်နေတဲ့စခန်းတွေကြတော့လေအသိမမပြူတချို့စခန်းတွေဆိုရင်ဖြိုခိုင်းတယ်။အဲတော့အကူအညီရတဲ့အများကြီးနည်းပါတယ်။နိုင်ငံတော်အဖွဲ့အစည်းတွေလည်းအကူအညီမရှိတဲ့လောက်ဖြစ်နေပြီ။အဲဒီ COVID-19 နဲ့ပတ်သက်ပြီးတော့ဝင်ငွေညော့လာတာတစ်ပိုင်းဆိုတော့စင်နာရှင်တွေတိတ်မဆူနိုင်ကြတော့ဘူးအရှင်တွေရှိနေတယ်။အထူးသဖြင့်တော့မိုးကျလာပြီဆိုရင်နေရာအခက်အခဲကတော့မြို့နေတိုင်းမှာရှိပါလိမ့်မယ်
။ကမ္ဘာတဝက်ကယောဂါနဲ့ကြုံနေရချိန်မှာအပြစ်ခတ်တွေရက်စဲထားကြဖို့ကုလသမဂ္ဂအတွင်းမှုချုပ်နဲ့မြန်မာနိုင်ငံခြေစိုက်တန်တမန်တွေကလည်းတိုက်တွန်းထားပေမဲ့ရခိုင်ပြည်နယ်မှာတော့ရခိုင်လက်နက်ကိုင်အဖွဲ့ AA နဲ့တပ်မတော်ကြားတိုက်ပွဲတွေဆက်ပြီးတော့ဖြစ်ပွားနေတာပါဒီလိုကျမ်းမာရေးနဲ့လုံခြုံရေးအတွက်စိုးရရတဲ့အခြေအနေကိုသက်ဆိုင်ရာအစိုးရတွေကအမြန်ဆုံးဖြေရှင်းဖို့ကိုလည်းအမ်းမြွတ်နယ်ကမြို့သားလွှတ်တော်ကိုယ်စားလှယ်ဒေါ်ထုမေကတိုက်တွန်းထားပါတယ်
ရခိုင်ပြည်နယ်မှာတိုက်ပွဲဆောင်ပြည်သူများအနေနဲ့ဒီစစ်ပွဲတွေမရှိတဲ့နေရာသူတို့အတွက်လုံခြုံတဲ့နေရာမှာသူတို့နေရပါမယ်ဒီပြည်နယ်အစိုးရဖြစ်ပြည်ထောင်စုအစိုးရဖြစ်အစိုးရတရက်ဒီပြည်သူကိုကာကွယ်နိုင်တဲ့အနေအထားမှာရှိတယ်ဆိုလို့ရှိရင်အဲ့ဒီနေရာတွေကိုပြည်သူတွေကလာကြမှာရှင့်ဆိုတော့ဒီနေရာမှာနေဟိုနေရာမှာနေဆိုတာထက်အစိုးရဒီလုံခြုံတဲ့တက်နေရာရသူတို့ physically လုံခြုံမှုပေါ့နော်ပြီးလို့ရှိရင် food security ဒါတွေကိုနေပြီးတော့စီစဉ်ပေးရမယ့်တာဝန်ဝတ္တရားအစိုးရမှာပြည့်ဝရှိပါတယ်ဒီဝတ္တရားကိုလည်ဟင်းပြီးတော့တခါနေပြီးတော့ကိုယ်စားလှယ်တွေဖြစ်စေပါတီတွေဖြစ်စေနောက်လူမှုကွဲစက်တွေဖြစ်စေသူတို့တွေကတင့်တော်တဲ့နေရာတွေမှာအလှူငွေတွေရှာပြီးတော့ဒီပြည်သူတွေကိုလက်ခံတာကိုဟိုအစိုးရကငင်းပယ်တာတွေရှိတယ်ဒီကလေးငယ်ပါမယ်မျိုးသမီးတွေပါမယ်အကြောင်းသားတွေပါမယ်ဒီဒါပေမဲ့လက်ရှိမှာအစိုးရကဒါတွေကိုမဆောင်ရွက်ဘူးမဆောင်ရွက်နိုင်ဘူးအစိုးရကဒီလိုမျိုးပြည်သူကို service ပေးနေပါတယ်ပြည်သူကိုဒါတွေကိုကာကွယ်ပေးနေပါတယ်လို့ပြည်သူယုံကြည်လောက်တဲ့အတိုင်းအတာတစ်ခုထိစီမံခန့်ခွဲနိုင်လို့ရှိရင်အပြည်သူတွေကဒါအလူရလာကြမှာပဲကိုလုံးဝမဲ့တာဝန်ကိုလည်းပြက်ကွက်သေးတယ်ဆန်နဲ့အစိုးရမဟုတ်တဲ့အဖွဲ့အစည်းတွေကဆောင်ရွက်တာကိုလည်းအဲဒါညွန်ကြားချက်အမျိုးမျိုးနဲ့ပိတ်ပင်မယ်ဆိုလို့ရှိရင်အစိုးရကောင်းမဟုတ်ဘူးပေါ့နော
်အခုဆိုရင်ရခိုင်ပြည်နယ်အတွင်းမှာပြည်ပကပြန်လာတဲ့သူတွေတဲ့ကယောဂါကိုဗစ်ကူးစက်ခံရသူတချို့ရှိလာတဲ့အတွက်ရခိုင်ပြည်နယ်အတွင်းမှာတီးခြားခွဲထားတဲ့စင်တာတွေလုံလောက်မှုမရှိတာနောက်အဆင့်မီစနစ်ကျတဲ့ကျန်းမာရေးဆောင်ရှောက်မှုတွေမရှိတဲ့အတွက်စိုးရိမ်မှုတွေပိုမြင့်တက်လာနေတယ်လို့လွတ်တော်ကိုယ်စားလှယ်ဦးဖေတန်းကပြောပါတယ
်ပြည်နယ်ရဲ့ပြည်မကပေါ့နော်အဲဒီကပြည်မဖက်ကလာတဲ့လူတွေအဲနောက်ပြီးတော့နိုင်ငံခြားကလာတဲ့လူတွေကြတော့ quarantine ကလုပ်ဖို့ကမြို့နယ်အထိအဲဒီလူနာတွေရောက်လာမှစီစဉ်ရတဲ့သဘောရှိတယ်အမှန်ကတော့သူတို့ဟိုဝင်းငရဲကလေးချောင်းနေပဲဖြစ်ဖြစ်ရေချောင်းနေပဲဖြစ်ဖြစ်ကားလမ်းနေပဲဖြစ်ဝင်းငရဲကအဲ့ဒီမှာအခြေခြေပြတ်မြတ်ကွာတိန်လုပ်ဖို့အဆောက်အဦတွေစစ်စစ်တဲ့အဆောက်အဦတွေရှိရင်ပိုကောင်းမှာပေါ့အခုကကိုပြည်နယ်နဲ့ကိုတိုင်းနေတိုင်းနဲ့ကိုအဲ့လိုလွှတ်လိုက်တဲ့အခါမှာကျတော့ COVID-19 နဲ့ပတ်သက်ပြီးတော့ကျွန်တော်တို့စစ်စစ်တဲ့အခါမှာရောစောင့်ရှောက်တဲ့အခါမှာရောတော်တော်ကိုအားနည်းပါတယ်တကယ်လို့ဖြစ်လာပြီဆိုရင်တော့ပိုဆိုးမှာပေါ့စစ်ဆောင်စကားတွေလည်းရှိနေတယ်အဲနောက်ပြီးတော့အင်တာနက် line တွေကလည်းဖြတ်ထားတယ်ဆိုတော့ဘယ်မှာဘယ်လိုဖြစ်တယ်ဆိုတာအချိန်နဲ့တပြေးညီမသိနိုင်ဘူးအဲ COVID-19 နဲ့ပတ်သက်ပြီးတော့လည်းဘူးတုဒ်တော်တော့ကိုအားနေကြပါတယ
်ရခိုင်ပြည်နယ်မှာလည်းနှစ်ကင်ပြည်ပခါတွေစတင်ခဲ့တဲ့2019ခုနှစ်နှစ်ဆန်းကနေစလို့အခု2020ပြည့်နှစ်မေလဆန်းအထိဆိုရင်စခန်းတွင်းရောစခန်းပြင်မှမှာပါစစ်ဘေးကနေတိမ်းရှောင်ထွက်ပြေးနေရသူဒေသခံ 36,400 ကျော်ရှိသွားပြီလို့ရခိုင်တိုင်းရင်းသားမြို့နယ်များအစည်းအဝေးကဧပြီလ30ရက်နေ့မှာသတင်းထုတ်ပြန်ထားပါတယ်ကျွန်မစုမုံပါရှင်